Yemang asoya ha asoya gongzong lene doong san suji doja, nao te lame asoya dwe, ana lwe piang yi suni wem loken te lajo achen yu men lu piosu lai pare. Yemang piang jayi wenyi uye togo vio yi mema vang isi singa, poru ne ma tuiso memyanga yama di lo si zin tare achen ziya ne padda bido soin ziya bama mishi wa ulu piyo pare.
Chanuru lo zeshi chi ne yaro chanuru ahama niya wo no, chanuru soin ziya ramo tuyo. Nani kuwa tamra iya re miyana piore di jaga la, ဒီနိုင်ငံတည်ငြိမ်မှုအခြေအနေကိုဝိုင်းဝန်းထိန်းသိမ်းသွားမယ်လို့လည်းကျွန်တော်ပြောထားရှိတယ်။တစ်ဖက်ကလည်းတောင်ဆန်းစုကြည်တို့ကိုယ်တိုင်ကအတူရဲ့ပါတီကိုထောက်ခံသူတွေကိုတည်ငြိမ်အေးဂျင့်တွေကြောင့်တိုက်တွန်းနေရလည်းရှိတယ်။နောက်ပြည်သူများစုကလည်းတီချိန်မှာတိုင်းပြည်တည်ငြိမ်မှုဆိုတာအရေးကြီးဆုံးလို့မြင်တဲ့အတွက်ကြောင့်လို့ကျွန်တော်ထင်တယ်ကြီးမားတော့ဘာမှစိုးရိမ်ကြမှာရှိလို့မြင်ပါ
ဝင်းကြီးဦးရဲထွက်ကပြောပါတယ
်ဒီဘဝဖြစ်တော့ကော်မရှင်က45ရက်အချိန်ပေးထားတာပေါ့နော်တို့ကော်မရှင်လုပ်ငန်းတွေကကိုကျွန်တော်45ရက်အတွက်မဆိုတော့အဲ45ရက်ပြီးမှပဲဖြစ်မလို့
မြန်မာသတင်းမီဒီယာတွေမှာတော့အာနာယ USDP ပြည်ခိုင်ဖြိုးပါတီရဲ့ထိတ်တန့်ပါတီဝင်တဦးကိုကူကပ်ပြီးတော့သူတို့ပါတီကအနိုင်ရ NLD ပါတီရဲ့လွှတ်တော်ကိုယ်စားလှယ်အပေါ်တိုင်တန်းချက်တွေတရားနည်းပါးရှိနိုင်ကြောင်းဖော်ပြထားပါတယ်။ဒီတိုင်တန်းချက်တွေကိုရွေးကောက်ပွဲကော်မရှင်ကစုံစမ်းစစ်ဆေးမှဖြစ်ပြီးအကယ်၍ရွေးကောက်ခံလွှတ်တော်ကိုယ်စားလှယ်အဖြစ်ကနေရုပ်သိမ်းခံရတော့ကလွှတ်တော်နှစ်ရဆလုံးမှာအနိုင်ရတဲ့ NLD ပါတီရဲ့အတားအဆီးရမှုကိုထိခိုက်စေနိုင်ပါတယ်။အမေရိကန်ပြည်ထောင်စုရဲ့နိုင်ငံသားရေးဝန်ကြီးဌာနပြောခွင့်ရသူဂျွန်ခရဘီကတော့ရွေးကောက်ပွဲပြဿနာတွေကိုဖြေရှင်းရမှာမူမမှန်မှုတွေရှိနေတယ်ဆိုတဲ့သတင်းတွေအခုလက်ထိမကြားသိရသေးပါဘူး။ကျွန်တော်တို့နားလည်ထားတဲ့လောက်ကဒီပြဿနာတွေကိုဖြေရှင်းတဲ့နေရာမှာအစပိုင်းသာရှိနေပြီးရွေးကောက်ပွဲတိုင်တန်းချက်တွေကိုလက်ခံနေသေးတာရှိသေးတယ်ဆိုတာပါပဲလို့ပြောပါရယ်။ဒီလိုတိုင်တန်းချက်တွေကိုဖြေရှင်းပေးတဲ့နေရာမှာစီမံပြီးပွင့်လင်းမြင်သာမှုရှိဖို့ပြည်ပြည်ပြည်ပြည်ဖြေရှင်းနိုင်အောင်လှုပ်ဆောင်ကြဖို့ဘက်ပေါင်းစုံကိုအမေရိကန်ပြည်ထောင်စုကတိုက်တွန်းပါတယ်လို့ဆိုပါရယ်။အမေရိကန်ပြည်ထောင်စုနဲ့နိုင်ငံတကာအကဲခတ်တွေကဒီဖြစ်စဉ်ကိုနီးနီးကပ်ကပ်စောင့်ကြည့်သွားမှာဖြစ်တယ်လို့အမေရိကန်ပြည်အောင်စုနိုင်ငံသားရေးဝန်ကြီးဌာနရဲ့ပြောခွင့်ရသူဂျွန်ကရဘီက VOA ကိုဗိုလ်ရုံးနေမှာပြောဆိုပါတယ်